ရွေးကောက်ပွဲပြီးနောက်တက်လာမယ်ဆိုရအနေနဲ့မြန်မာနိုင်ငံကတိုင်းရင်းသားအရေးကိုတည်တည်ချာချာကင်တွယ်သွားဖို့လိုအပ်တယ်လို့ဝါရှင်တန်ဒီစီဟယ်ရီတေ့ချ်ဖောင်ဒေးရှင်းမှစာတမ်းပြင်းတွေကပြုလုပ်ခဲ့တယ်မြန်မာနိုင်ငံရဲ့အနာဂတ်ဒီမိုကရေစီအလားအလာတွေနဲ့ပတ်သက်တဲ့ဆွေးနွေးပွဲမှာမြန်မာရေးလေးလာသူတွေကတုံ့တက်ခဲ့ကြပါတယ်
တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲဟာလွတ်လပ်ပွင့်လင်းမှုရှိတာတွေ့ရတယ်လို့မြန်မာလူမှုရဲ့ဒီမိုကရေစီဘယ်လောက်လိုလားနေတယ်ဆိုတာကိုပြသနေပေမဲ့ရှေ့မှာအခက်အခဲတွေနဲ့ရင်ဆိုင်ရဖို့လည်းရှိတယ်လို့ဆိုပါတယ်အပြည့်အစုံကိုတော့ဒေါက်ခင်မြတ်တက်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်မြန်မာရေးလေးလာသူတွေကမြန်မာနိုင်ငံရွေးကောက်ပွဲကိုကိုယ်တိုင်သွားရောက်လေ့လာခဲ့တယ တောက်ခဲ့တယ်လို့ရန်ကုန်မှာရွေးကောက်ပွဲအတွက်ပြင်ဆင်ဆောင်ရွက်မှုတွေကိုလေ့လာခဲ့သူဖြစ်ပါတယ်။မြန်မာလူထုအနေနဲ့ဒီမိုကရေစီပြောင်းလဲကိုတိတ်ကိုလိုလားနေတာတွေ့ရတယ်လို့ဆိုပါတယ်။ဆွေးနွေးပွဲမှာပါဝင်သူနောက်တူဖြစ်တဲ့ US Campaign for Burma အဖွဲ့က Jennifer Quiley ကတော့အများစုက NLD ကိုမဲပေးကြတာဟာစစ်အုပ်ချုပ်ရေးကိုမလိုလားဘူးဆိုတာပြနေတယ်လို့ပြောပါတယ်။
The outcome of the election we saw is how much the Burmese people overwhelmingly want.
ဒီရွေးကောက်ပွဲရလဒ်ကိုကြည့်ရင်မြန်မာလူထုကဒီမိုကရေစီကိုဘလောက်လိုလားနေတယ်ဆိုတာပြနေပါတယ်။စစ်အုပ်ချုပ်မှုကိုမလိုချင်ကြဘူးဆိုတဲ့အကြောင်းတန့်ခိုင်ဖွံ့ဖြိုးရေးပါတီကိုမဲမပေးဘဲပြခဲ့ကြသလို NLD ကိုပဲမဲပေးခဲ့ကြတာဟာအစိုးရတဲ့ဖွဲ့နိုင်မှုနဲ့လွတ်တော်မှာပြုပြင်မှုတွေလုပ်ဖို့အတွက်ဆိုတာပြနေပါတယ်
။ရွေးကောက်ပွဲအနိုင်ရသူအနေနဲ့ရွေးကောက်ပွဲအပြီးမှာကြီးမားတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ရဖို့ရှိပြီးဒီအထက်မှာအဓိကကမြန်မာစစ်တပ်ရဲ့အခန်းကဏ္ဍလို့ယုံကြည်ကြောင်းဆွေးနွေးပွဲမှာတင်ပြခဲ့ကြတာပါ။အခုအနိုင်ရ NLD ပါတီဟာ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲခဲ့တဲ့မြန်မာစစ်တပ်အတွက်အတားအဆီးတစ်ခုဖြစ်နေသလိုသူတို့အနေနဲ့ NLD မှာဘာလုပ်ပိုင်ခွင့်အာဏာမှမရတဲ့ဘူးလို့ထင်နေနိုင်တာမို့စစ်တပ်ဟာလူလူဆန္ဒနဲ့အညီမဟုတ်တဲ့အတွက်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရမယ်ဆိုတာကိုစစ်တပ်ကတိလာအောင်နိုင်ငံတကာကဝန်ဝန်ဖိအားပေးပြောကြားဖို့လည်းပြောပါတယ်။ဒါအပြင်နောက်ထပ်အရေးပါတဲ့စင်ခေါ်မှုတစ်ခုကတော့လူမျိုးစုအများပြားစုပေါင်းနေထိုင်တဲ့မြန်မာနိုင်ငံအတွက်တိုင်းရင်းသားအရေးလို့ဆိုပါတယ
်။ I think that the biggest ones are restoring ethnic minority faith.
အကြီးဆုံးစိန်ခေါ်မှုတစ်ခုကတော့တိုင်းရင်းသားလူမျိုးစုတွေရဲ့အရပိုင်ခွင့်နဲ့သူတို့အတန်ကိုတင်ပြနိုင်ခွင့်ပေးဖို့လှုပ်ပေးဖို့ပါအခုရွေးကောက်ပွဲပြီးမှ NLD အနေနဲ့တိုင်းရင်းသားရေးကိစ္စနဲ့ပတ်သက်ပြီးအများကြီးပြန်လှုပ်ပေးဖို့လိုအပ်တယ်လို့ထင်ပါတယ်တိုင်းရင်းသားပါတီတွေနဲ့ဆက်ဆံရေးကိုပြန်လည်ထူထောင်တာဟာနိုင်ငံရေးရှိအကျိုးစီးပွားအတွက်ဖြစ်ပြီးတော့တိုင်းရင်းသားလူနည်းစုတွေကိုသူတို့ရဲ့ဆန္ဒတွေထုတ်ဖော်ခွင့်တွေပေးဖို့လိုပါတယ်ဒါဟာ NLD အစိုးရတစ်ဖွဲ့ရင်လှုပ်ဆောင်တင်တဲ့အချက်ပါပဲ
NLD ဟာတိုင်းဒေသတွေမှာမဲဆွယ်မှုကနေတိုင်းဒေသတွေနဲ့မပြေလည်မှုတွေရှိခဲ့တယ်လို့အခုမဲထည့်ခဲ့ကြတဲ့တိုင်းဒေသတွေကလည်းလက်ရှိစစ်အစိုးရကိုလွှမ်းမိုးနိုင်မဲ့သူဟာ NLD ဆိုတာကိုသိနေကြတာမို့မဟာဗျူဟာအရမဲပေးခဲ့ကြတယ်ဆိုတာကိုနားလည်မှုပေးဖို့အရေးကြီးတယ်လို့လည်းသုံးသပ်ပါတယ်။အခုလက်ရှိအုပ်ချုပ်မှုရန်ရဲအောက်မှာရှိနေသူတွေအားလုံးလိုကိုစစ်တပ်ကနေခန့်ထားတာဖြစ်တဲ့အတွက်နောင်တက်လာမဲ့အစိုးရဟာဒါကိုဦးစားပေးပြီးပြောင်းလဲပစ်ဖို့လိုပင်မဲ့NLD ကကိုယ်စားလှယ်အများစုဟာဒီလိုအရေးချင်းတွေရှိနေတာတွေ့ရလို့စိတ်ပူစရာတော့တိတ်မရှိဘူးလို့ဆိုပါတယ်။လူမျိုးရေးဘာသာရေးဖိနှိပ်မှုတွေမရှိဖို့အတွက်လက်ရှိအစိုးရပြတ်ထန်းထားတဲ့မျိုးဆောင်ဥပဒေလိုဥပဒေမျိုးတွေကိုပြန်လည်ဆန်းစစ်ဖို့လိုအပ်တယ်လို့အစိုးရတဲ့အနေနဲ့လူခွင့်ရေးအတွက်အလေးထားဖို့လှုပ်လာမယ်လို့လည်းနိုင်ငံတကာကမျှော်လင့်နေကြောင်းပြောပါတယ်။အမေရိကန်အစိုးရဘက်ကတော့မြန်မာနိုင်ငံဒီမိုကရေစီရေးအတွက်အခုတည်းပိုပြီးတတိရှိရှိနဲ့ပံ့ပိုးဖို့လိုကြောင
်း I think the US can play a very important role in a few ways. First of course to be supportive.
အမေရိကန်အနေနဲ့နီးလန်းမျိုးစုံနဲ့အရေးပါတဲ့ပံ့ပိုးမှုတွေလုပ်ပေးနိုင်မယ်လို့ကျွန်မကတော့ထင်ပါတယ်။ဥပမာပြုပြင်ပြောင်းလဲရေးတွေလုပ်ဖို့အနိုင်ရ NLD နဲ့တိုင်းရင်းသားပါတီတွေဘက်ကလိုအပ်ချက်တွေတင်ပြလာရင်ဖြည့်ဆည်းပေးဖို့လိုဟာမျိုးပါဒီထဲမှာအစိုးရပိုင်းပြုပြင်တာတွေစီးပွားရေးပြုပြင်ပြောင်းလဲမှုလုပ်တာတွေအတွက်အမေရိကန်အစိုးရကအမြင်မဲ့စည်းရင်ထုတ်ပြန်ပြီးတော့ထိန်းညှိပေးတာမျိုးအမေရိကန်ဘက်ကကိုကြိုးစီးပွားအတွက်အလဲအလှယ်တွေမလုပ်တာမျိုးတွေနဲ့အများကြီးပံ့ပိုးပေးနိုင်ပါတယ်။ဒါအပြင်မြန်မာစစ်တပ်အနေနဲ့သူတို့ရဲ့နိုင်ငံရေးစစ်ရေးအရှိန်အဟောင်းကိုလွယ်လွယ်နဲ့လက်လွတ်မှာမဟုတ်ဘူးဆိုတာကိုတတိကြီးကြီးထားပြီးတော့စစ်ဘက်ဆက်ဆံရေးမှာမြန်မာအမေရိကန်အစ်စ်မြစ်စစ်ဘက်ဆက်ဆံရေးတွေအခုအချိန်မျိုးမှာမလုပ်ဖို့လည်းလိုအပ်ပါတယ်။
Heritage Foundation က Director Walter Lohmann ရဲ့ဦးဆောင်မှုနဲ့ပြုလုပ်ခဲ့တဲ့ဒီဆွေးနွေးပွဲမှာအာရှဒေသဆိုင်ရာသုတေသနပညာရှင် Olivia Enos ကတော့အခုကျင်းပခဲ့တဲ့ရွေးကောက်ပွဲဟာပွင့်လင်းမြင်သာမှုရှိပေမဲ့ပြတ်ထန်းထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေအောက်မှာကျင်းပတာကြောင့်တရားမျှတမှုကတော့တိတ်မရှိဘူးလို့ယုံကြည်ကြောင်းပြောကြားခဲ့တာပါ။